2021ခုနှစ်အကုန်အထိမြန်မာနိုင်ငံမှာကာကွယ်ဆေးလုံးဝမထိုးဖြစ်ခဲ့တဲ့ကလင်းငယ်အရေးအတွက်ပုံများလာခဲ့တယ်လို့ကုလသမဂ္ဂကလင်းများရန်ပုံငွေအဖွဲ့ UNICEF အဖွဲ့ကပြောကြားလိုက်ပါတယ်။အိန္ဒိယနဲ့နိုင်ဂျီးရီးယားနှစ်နိုင်ငံမှာကာကွယ်ဆေးလုံးဝမထိုးနိုင်သူအများဆုံးဖြစ်ပေမဲ့မြန်မာနဲ့ဖိလစ်ပိုင်မှာတော့လုံးဝကာကွယ်ဆေးမထိုးနိုင်တဲ့ကလင်းငယ်တိတိတသားပုံများလာတယ်လို့2023ခုနှစ်ကမ္ဘာကလင်းငယ်များနေ့အခြေအနေခေါင်းစဉ်နဲ့ UNICEF ကနောက်ဆုံးထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြလိုက်တာပါ။ပဋိပက္ခတွေဖြစ်နေခြင်းအစင်းရဲဆုံးဝေးလံခေါင်ဖျားပြီးလူမှုအတိုင်းဝန်းနဲ့ဘေးရောက်နေတဲ့ကလင်းငယ်တွေကာကွယ်ဆေးထိုးနိုင်တဲ့ခွင့်လန်းဆုံးရှုံးနေရတယ်လို့ဒီအစင်းခန်းစာမှာထောက်ပြထားပါတယ်။ပြီးခဲ့တဲ့3နှစ်အတွင်းကာကွယ်ဆေးတစ်မျိုးဒါမှမဟုတ်တစ်မျိုးထက်ပိုတဲ့ကာကွယ်ဆေးမထိုးနိုင်ခဲ့တဲ့ကလင်းငယ်ကမ္ဘာတစ်ဝန်းကကလင်းငယ်68တန်းရှိတယ်လို့လည်း UNICEF ကပြောထားပါတယ်။ COVID ကြောင့်ကျန်းမာရေးစနစ်တွေမနိုင်မနှင်းဖြစ်ကာရှားပါးတဲ့ကျန်းမာရေးဆိုင်ရာအရင်းမြစ်တွေကိုတစ်ဖက်ကသုံးလိုက်ရတာပြိပခန့်နဲ့ကျမိုင်စနစ်မခိုင်တာပြင်ကာကွယ်ဆေးပေါ်အယုံကြည်ချဆင်းလာတာတွေကြောင့်ကာကွယ်ဆေးမထိုးတဲ့ကလင်းငယ်68တန်းရှိတယ်လို့လည်းပြောပါတယ်။ UNICEF ကလေလာစစ်တမ်းပြုစုတဲ့နိုင်ငံ55နိုင်ငံတဲက52နိုင်ငံမှာကိုဗစ်ကာလအတွင်းကလင်းငယ်တွေအတွက်ကာကွယ်ဆေးထိုးတာအရေးမကြီးဘူးဆိုတဲ့အမြင်ရှိခဲ့တယ်လို့အစိုးရကစားမှာဖော်ပြထားပါတယ်။အသက်သေဆုံးနိုင်တဲ့အထိဖြစ်နိုင်တဲ့ဝက်သက်ရောဂါပိုလီယိုရောဂါကာကွယ်ဆေးထိုးဖို့အယုံကြည်ချဆင်းလာတာဟာစိုးရိမ်စရာဖြစ်တယ်လို့လည်း UNICEF အဖွဲ့အကြီးအကဲအမှုဆောင်ဒါရိုက်တာကက်သရင်းရက်ဆယ်ကပြောထားပါတယ်ခင်ဗျ